လေးလကြာရုရှားကျူးကျော်မှုကိုခုခံရမှာယူကရိန်းအတွက်သင်္ကေတတစ်ခုဖြစ်တဲ့မွေကျွန်းကနေရုရှားတပ်တွေပြန်လည်ဆုတ်ခွာပေးလိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြာသပတေးနေ့မှာပြောပါတယ်ယူကရိန်းစိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာအနီးပင်လယ်နယ်ထဲကမွေကျွန်းကိုတော့ကျူးကျော်စစ်အစပိုင်းမှာပဲရုရှားတပ်တွေသိမ်းယူခဲ့ပြီးယူကရိန်းကိုတိုက်ခိုက်တာတွေယူကရိန်းစိတ်ကမ်းတွေကနေသွာလာလှုပ်ရှားမှုကိုစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်ရုရှားတပ်တွေဆုတ်ခွာသွားကြောင်းယူကရိန်းဘက်ကလည်းအတည်ပြုပေမဲ့ညဘက်မှာယူကရိန်းတပ်တွေကမစ်ဆိုင်းတုံးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရုရှားတပ်ဖွဲ့တွေဟာအ мян ဆက်လီ20နဲ့ထွက်ပြေးခဲ့ရတယ်လို့ပြောပါရယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့စစ်စင်ရေးတာဝန်ပြီးဆုံးသားတဲ့အတွက်စိတ်စည်စနာကောင်းတဲ့ကျွန်းပေါ်ကနေဆုတ်ခွာပေးတာလို့သတင်းထုတ်ပြန်ပါရယ်ယူကရိန်းကကောက်ပဲသီးနှံနေပြည်ပတင်ပို့မှုကိုရုရှားကနှောက်ယှက်တာမရှိကြောင်းပြသတဲ့လက္ခဏာတစ်ခုအဖြစ်နဲ့လဲကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်နိုင်ငံတကာအကဲခတ်တွေကတော့ယူကရိန်းရဲ့သီးနှံတင်ပို့မှုတွေကိုရုရှားကပိတ်ပင်တားမြစ်မှုတွေရှိနေကြောင်းပြောဆိုထားပါတယ်ခင်ဗျာ